ငံတို့ဒိုင်းသားစီလုံးညညွေပါတီအနေနဲ့ဒီနေ့မှာ2015ရွေးကောက်ပွဲဝင်မဲ့လှတော်ကိုယ်စားလှယ်လောင်းတွေကိုအပြီးသက်ရွေးချယ်ခဲ့တယ်ဆိုတော့ဘယ်နှယောက်များရွေးချယ်ခဲ့လဲရှင်
အဲကျွန်တော်တို့လေစုစုပေါင်းဆိုလို့ရှိရင်တော့အလုံးပေါင်း949,000ပေါ့လေ949,000ယောက်လုံးလုံးစေကျွန်တော်တို့ရွေးချယ်ထားပါတယ်အဲ့တော့အဲ949,000ယောက်မှာပြည်သူ့လွှတ်တော်ကတော့နေရာနဲ့2ယောက်မြို့သားလွှတ်တော်က101ယောက်တိုင်းဒေသကြီးပြည်နယ်လွှတ်တော်မှာ431ယောက်နောက်ကျွန်တော်တို့တိုင်းရင်းသားကိုယ်စားလှယ်တွေရှိပါတယ်အဲ့တိုင်းရင်းသားကိုယ်စားလှယ်တွေအနေနဲ့က15ယောက်အဲ့ဒီလိုကျွန်တော်တို့ရွေးချယ်ထားပါတယ်အဲ့တော့ကျွန်တော်တို့ပါတီအနေနဲ့ကနေပြီးတော့ရွေးကောက်ပွဲဝင်ဖို့ဆိုလို့ရှိရင်သက်ဆိုင်ရာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတ်မှတ်ထားတဲ့ပတ်စံနယ်မြေအရဆိုရင်တော့ကျွန်တော်တို့က60ရာခိုင်နှုန်းကျော်ဝင်ရောက်ရှင်ပြိုင်မဲ့အခြေအနေရှိပါတယ
်အခုရွေးချယ်လိုက်တဲ့ကိုယ်စားလှယ်လောင်းတွေကိုရောဘယ်လိုမူဝါဒနဲ့ရွေးချယ်ခဲ့ရလဲရှင
်ကျွန်တော်တို့တိုင်းနာစီလုံးညီရေးပါတီအနေနဲ့ကတော့2020ရွေးကောက်ပွဲတုန်းကလည်းဝင်ရောက်ရှင်ပြိုင်ထားတာဖြစ်တဲ့အတွက်ကိုယ်စားလှယ်လောင်းတွေရွေးချယ်တဲ့နေရာမှာငွေတွေကဒီမူထားပြီးတော့ရွေးချယ်တဲ့သဘောရှိပါတယ်အဲ့တော့ဟာဒီမှာလည်းပဲနံပါတ်1ကတော့တိုင်းပြည်ကိုကိုစားပြုနိုင်ဖို့ပေါ့အဲ့တော့ပါတီတဲ့တိုင်းပြည်ကိုကိုစားပြုနိုင်ဖို့ဒါပထမအချက်ပါပဲဒုတိယတော့ဒီတမျိုးသားလုံးကိုကိုစားပြုနိုင်ဖို့ဆိုတဲ့အချင်းရှိဖို့လိုပါတယ်တတိယကတော့ကျွန်တော်တို့နိုင်ငံတော်အုပ်ချုပ်ရေးဘဏ်ဆိုင်ရာအကောင့်တွေဖော်တဲ့အစိုးရအဖွဲ့ကိုစားပြုနိုင်ဖို့သာသဖြင့်အဲ့ဒီလိုအရေးချင်းပေါ့လေကြည့်မယ်ဒီဘက်ကိုလည်းပဲယူချေပါတယ်ဒါပြင်ပြည်သူ့လူထုကိုလည်းတယောက်ရဲ့အင်္ဂါရက်နဲ့ကဲ့ညီတဲ့အချင်းစာရိတာရှိမှုပေါ့လေကိုကျိုးမရှာမှုသာလေဒီလိုအုပ်ချုပ်ရေးကအရေးချင်းနေလဲကြည့်ပါတယ်ဒါပြင်ကျွန်တော်တို့လူငယ်ပိုင်းအမျိုးသမီးပိုင်းဒါတွေလည်းပဲအမျက်တရပါဝင်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်ဖို့ဆိုတဲ့အဲ့လိုရွေးချက်တွေထားပြီးတော့လည်းပဲ
ဒီ2015ရွေးကောက်ပွဲဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေထဲမှာပေါ့နော်အငယ်တို့ပါတီထိပ်ပိုင်းကောင်းဆောင်တွေကဘယ်သူတွေပါလဲရှင
်အဲကျွန်တော်တို့ဘိုလ်လုံးမှုဆောင်ကော်မတီဝင်တွေအနေနဲ့ပါဝင်ပါတယ်ကျွန်တော်တို့ဘိုလ်လုံးမှုဆောင်ကော်မတီဝင်တွေတွေပဲအဲဒီလိုတွတ်တော်မှာဥဆောင်ပြီးတော့တာဝန်ယူနိုင်မဲ့ဘိုလ်လုံးမှုဆောင်ကော်မတီဝင်တွေပါဝင်ပြီးတော့ဆောင်ရွက်ပါတယ်ဒီနေရာမှာလည်းပဲကျွန်တော်တို့ကတော့တစ်ဖက်ကကျွန်တော်တို့ပါတီရဲ့ရည်ရှိရည်မှန်းချက်ကပါတီအတွင်းရှိတည်ထောင်ခိုင်မြဲရေးဖြစ်ပါတယ်အဲပါတီအတွင်းရှိတည်ထောင်ခိုင်မြဲရေးဆိုတဲ့ရည်ရှိရည်မှန်းချက်ကိုအကောင့်တွေဖော်တဲ့နေရာမှာရွေးကောက်ပွဲဝင်ရောက်ရေးဆိုတဲ့ဟာလည်းပဲဒီလုပ်ငန်းတစ်ခုအနေနဲ့ပါပါတယ်ဒါကြောင့်မလို့အဲ့ဒီရည်ရှိရည်မှန်းချက်နဲ့ရွေးကောက်ပွဲဝင်ရောက်ရေးဆိုတဲ့လုပ်ငန်းတမခုအကြောင်းပေါ့လေမျှတအောင်ပါတီမှာဆက်လုပ်မယ့်ပုံစံတွေလည်းပါတီမှာဆံပြီးတော့လုပ်နိုင်မယ့်ပုံစံတွေလည်းရှိအောင်ပြီးတော့ကတော့တော်တော်မှလည်းပဲဝင်ရောက်ပြီးတော့ content ပေါ်ဆောင်ရွက်နိုင်အောင်ဆိုတဲ့အဲ့ဒီလိုကျွန်တော်တို့ဒီလုပ်ငန်းတာဝန်ခွဲခြားပြီးတော့တာဝန်ပေးပြီးရွေးချယ်တင်မြှောက်ဖို့စီစဉ်ထားခြင်းဖြစ်ပါတယ
်ဟုတ်ကဲ့ရှင်ကဲအခုရွေးချယ်လိုက်တဲ့ဒီကိုယ်စားလှယ်လောင်း900,000တဲမှာပေါ့နော်အငရုပါတီကအမျိုးသမီးနဲ့လူငယ်တွေကဘယ်လောက်ရာခိုင်နှုန်းများပါလဲရှင်
ကျွန်တော်တို့ဆိုလို့ရမှာတော့အမျိုးသမီး90ကျော်လောက်ကျွန်တော်တို့ပါပါတယ်90ကျော်80လောက်ကျွန်တော်တို့ပါပါတယ်အဲ့တော့ရာခိုင်နှုန်းအပြင်ကတော့တကယ်ဝင်ရောက်တဲ့ကိုယ်စားလှယ်အရေးအတွက်နဲ့ကြည့်မယ်ဆိုလို့ရှိရင်တော့100ရာခိုင်နှုန်းကျော်ပေါ့အဲ့လောက်ပဲကျွန်တော်တို့ပါဝင်မှုအနေအထားကိုတွေ့ရပါတယ်အဲ့လူငယ်ပိုင်းလည်းပဲကျွန်တော်တို့ဒီလိုလူငယ်ပိုင်းလူကြီးပိုင်းပေါ့လေအဲ့လိုမျှအောင်ပါဝင်ထားပါတယ်လူငယ်ပိုင်းကတော့တစ်ဝက်စီလောက်ပါအောင်လုပ်ထားပါလူငယ်လူလတ်ပေါ့လေနော်လူငယ်လူလတ်ပိုင်းရဲ့လူကြီးပိုင်းအဲ့လိုကျွန်တော်တို့ခွဲတဲ့အခါတစ်ဝက်လောက်ပါနိုင်အောင်ဆောင်ရွက်ထားပါ
ဒီ2015ရွေးကောက်ပွဲမှာတိုင်းသာစီလုံးညီညွတ်ရေးပါတီအနေနဲ့အဓိကရှင်ပြိုင်ရမယ့်ပါတီကဘယ်ပါတီဖြစ်မလဲရှင်။နောက်ပြီးတော့ငယ်တို့ပါတီကအားကောင်းတဲ့နေရာတွေကောဘယ်နေရာတွေဖြစ်မလဲရှင်။
ကျွန်တော်တို့ဒီအဓိကပါဝင်ရှင်ပြိုင်ရမယ့်ပါတီတွေကတော့သူ့ဒေသလိုက်အခြေအနေပေါ်မှာမူတည်ပါတယ်။တပီလုံးတိုင်းနာရဆိုရင်တော့ဥပါကဒီ2015ကတော့ထူးခြားတဲ့အခြေအနေရှိနေပါတယ်။ထူးခြားတဲ့အခြေအနေဆိုတာကဘာလဲဆိုတော့ရှင်ငင်မော်ပြည်ပါတီကတော့ပုံဝင်ပြိုင်မယ်ဆိုပြီးတော့ပြောရတာရှိပါတယ်။ NLD ပါတီကတော့ရွေးကောက်ပွဲရဲ့ခြေညာတော့မှရွေးကောက်ပွဲဝင်မှာမဝင်ဘူးဆိုတဲ့ဟာကိုပြောမှာဆိုတဲ့ကတော့လောလောဆယ်တော့ရွေးကောက်ပွဲပြင်ညာမဲ့ပြုလုပ်မဲ့ရက်ကတော့ပြင်ညာပြီပေါ့လေအဲသူလည်းပဲဝင်မြင်လိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်အဲ့တော့ကျွန်တော်တို့ပါတီရဲ့ဆိုတဲ့ခါကျတော့ဟာတိုင်းပြည်လုံးကိုစားပြုတယ်ပါ၃ခုဝင်ပြီးတော့ရွေးကောက်ပွဲမှာပြန်ရမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ပါတီအနေနဲ့ကတော့တော်တော်ကိုအခုကကစူးစမ်းပြီးတော့ပြင်ပြမယ်အခြေအနေရှိမယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာအခုကတော့သက်ဆိုင်ရာပြည်နယ်တိုင်းနေမှာလည်းပဲပြန်ရမယ်အခြေအနေကျွန်တော်တို့ရှိပါတယ်ရှိတော့ဟာကျွန်တော်တို့ကပြောတယ်သက်ဆိုင်ရာပြည်နယ်တိုင်းနေမှာတော့ညွန့်ညွန့်တယ်ဒီချမ်းပြည်မှာ55ညွန့်တယ်ရှိတဲ့အနေကကျွန်တော်တို့ကစက်တမျိုးနဲ့လောက်ပဲဝင်ပြိုင်မှာပါနော်ချင်းပြီးကချင်းပြီးနဲ့ချင်းပြီးဆိုလို့ရှိရင်လည်းပဲအလုံးပေါင်း6မျိုးနဲ့ရှိတဲ့နယ်က2မျိုးနဲ့ပဲအဲဒီပြည်သူ့လူထုမှာ2မျိုးနဲ့ပြည်သူ့လူထုမှာ9မျိုးနဲ့ဆက်စပ်နေပါလိမ့်အဲ့လိုအကုန်လုံးဝင်ပြိုင်မှာဟုတ်အဓိကကျွန်တော်တို့ကတော့တိုင်းဒေသကြီးတွေမှာအဓိကဝင်ပြီးတော့ပြိုင်မဲ့သဘောရှိပါတယ
်အငယ်ခုလိုဖြေကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါပြီ